တရုတ်နိုင်ငံဘေကျင်းမြို့တော်မှာလေတုညဉ့်ဉန်းမှုအခြေအနေဆိုးရိမ်နေတဲ့အနီရောင်သတိပေးချက်ကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်မှာလဲမိခိုးမျိုးတွေဆက်ပြီးထူထပ်နေတုန်းဖြစ်တယ်လို့ရှန်ဟိုင်းမြို့မှာလဲဒီကနေ့မိခိုးမျိုးတွေအကြီးအကျယ်ပိုများလာနေတာနဲ့ကြုံတွေ့နေရပါတယ်ဘေကျင်းမြို့မှာလေတုညဉ့်ဉန်းတဲ့အခြေအနေဆိုးဝါးနေစေဖြစ်တာကြောင့်အာဏာပိုင်တွေကပြီးခဲ့တဲ့တောက်တာနေ့မှာအနီရောင်ဆင့်တတိပေးချက်ထုတ်ပြန်ပြီးတော့အင်္ဂါနေ့ညတကောင်ချိန်ထိအဲ့ဒီတတိပေးချက်ထုတ်ပြန်ထားတာပါမီဂိုမျိုးအနေရတွေနောက်ထပ်ရှိလာနိုင်တဲ့အပေါ်မှာပြင်ဆင်ထားကြဖို့ဒေသခံတွေကိုလည်းတတိပေးထားပါဗျ။လေတုညဉ့်ဉန်းမှုအနေရကိုတိုင်းတာတဲ့အညွန်ကိန်းနေရာထက်ကျော်ပြီး၃ရက်ထက်မနည်းလေတုညဉ့်ဉန်းတဲ့အခါမှာအနီရောင်တတိပေးချက်ကိုထုတ်ပြန်တာပါ။လေတုညဉ့်ဉန်းမှုအညွန်ကိန်း၃၀၀ထက်ကျော်တဲ့အစဉ်ဆိုရင်တော့လူတွေရဲ့ကျန်းမာရေးအပေါ်ရေရှည်ထိခိုက်နိုင်တဲ့အနေရတွေရှိတာကြောင့်လူတွေကိုအိမ်ထဲကနေအိမ်ပြင်မထွက်ဖို့အစိုးရကညွှန်ကြားထားပါဗျ။အမေရိကန်ပြည်ထောင်စုမှာတော့လေတုညဉ့်ဉန်းမှုတိုင်းတာချက်၃၀၀ကိုဆိုးဆိုးဝါးဝါအန္တရာယ်ရှိတဲ့အဆင့်သတ်မှတ်ထားတာပါဘေကျင်းမြို့မှာသတ်မှတ်ထားတဲ့အနီရောင်သတိပေးချက်အရဆိုရင်တော့လမ်းပေါ်မှာရင်သွားလာထဲဝဲလျှော့ချရပါတယ်စုံနဲ့မှလိုင်စင်နံပါတ်ရှိတဲ့ကားတွေတလဲစီမောင်းနေရပါတယ်ကျောင်းတွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေကလည်းပိတ်ထားရပါတယ်ရှင်